မနေ့က BBC မြန်မာပိုင်းအစီအစဉ်ရဲ့မနက်ပိုင်းထုတ်လွှင့်မှုမှာလှိုင်သာယာမြို့နယ်မှာနေထိုင်တဲ့ကိုအောင်ကပြည်ခံပြိုးပါတီကရေဒီယိုနဲ့ပတ်စံတွေပေးပြီးမဲဆွယ်စည်းရုံးမှုတွေရှိနေတယ်ဆိုတဲ့အကြောင်းထုတ်လွှင့်ကြကြောင်းဆိုပြီးမီဒီယာတွေအနေနဲ့ကျင့်ဝတ်နဲ့အညီဖော်ပြဖို့ကော်မရှင်ကသတိပေးလိုက်တာပါ။အဲ့ဒီထုတ်ပြန်ချက်ဟာပြည်ထောင်စုရွက်ကောက်ဘက်ကော်မရှင်အနေနဲ့လုတ်ပိုင်ခွင့်မရှိဘဲဘောင်ကျော်ပြီးလှုပ်ဆောင်တာဖြစ်ကြောင်းမြန်မာနိုင်ငံစာနာဇင်းကောင်စီအတွင်းရေးမှူးဦးကျော်မင်းဆွေကပြောပါတယ
်။မီဒီယာဘယ်လိုက်ရှင်းလိုက်ရှင်းဆိုတာစာပရိတ်တဲ့စီဗီလူကဆုံးချက်ပါ။ရွက်ကောက်ကော်မရှင်ဆုံးချက်ဒါသူလုံးဖို့ပဲနဲ့လောက်တာပါဗျာ။ဥပမာပြင်ကျွန်တော်ဆွေးနွေးကြတာကစားပွဲတစ်ပွဲမှာတိုင်လူကြီးတာဝန်ယူထားတဲ့လူကဖက်အစင်းအကြောင်းဆုံးမဟုတ်တစ်ဖက်ကစားသမားတယောက်အကြောင်းကိုပြီးတဲ့အာကစားသတင်းတောက်ဆုံးမှုအာကစားသတင်းမီဒီယာကိုတိုင်လူကြီးအတန်းမီဂျန်ဆောင်တဲ့ပုံမျိုးဖြစ်တယ်။ဒါကဟိုမလုပ်တဲ့မလုပ်ထိုက်တဲ့ကိစ္စပါ။ကိုယ်လုံးမဟုတ်တဲ့ဟာလောက်တော့ဗျာ။ကျွန်တော်ပြောနေတာကတော့ကိုယ်လုံးမဟုတ်တဲ့ဟာကိုဘောင်ကျော်ပြီးလုပ်ထားတယ်။ကိုယ်အလုပ်ထုတ်ကိုယ်အလုပ်ကြတော့ကိုယ်တာဝန်ကြည့်အောင်လုပ်မထားဘူးဆိုတဲ့ဝေဖန်မှုမျိုးတွေကိုဆိုင်ရမယ်။
ရွက်ကောက်ဘွဲနဲ့ပတ်သက်ပြီးကော်မရှင်ကသာစည်းကမ်းချက်တွေကိုထုတ်ပြန်နေတာဖြစ်တဲ့အတွက်ဒီကိစ္စဟာပြည်ကြားရေးဝန်ကြီးဌာနနဲ့မသက်ဆိုင်ကြောင်းကော်မရှင်ရဲ့စည်းမျဉ်းစည်းကမ်းတွေအတိုင်းသာသတင်းမီဒီယာတွေကလိုက်နာရမှာဖြစ်ကြောင်းပြည်ထောင်စုဝန်ကြီးဦးရဲထွတ်က RFA နဲ့မေးမြန်းချက်မှာပြောပါတယ်11 Media သတင်းဌာနရဲ့အက်ဒီတာချုပ်ဖြစ်သူကိုဝေဖြိုးကကော်မရှင်ဟာပြည်ခံပြိုးပါတီကိုစားထုတ်ပြန်တယ်လို့ဖြစ်နေကြောင်းသူ့သဘောထားကိုအခုလိုပြောပါတယ
်ကျွန်တော်အမြင်ပြောရရင်တော့ဗောနော်ဒီထုတ်ပြန်ချက်ကတော့အကြမ်းင်းချုပ်ပြောလိုက်ရင်တော့ဒီပြည်ထောင်စုတက္ကသိုလ်ရေးပါတီကိစ္စနဲ့ပတ်သက်ပြီးတော့ပြည်ခံပြိုးပါတီရဲ့ကိုစားရွေးကောက်ပွဲကော်မရှင်ကဒီထုတ်ပြန်ချက်ကိုထုတ်ပြန်လိုက်တယ်လို့ကျွန်တော်ဒီလိုပဲနားလည်ပါတယ်ကျွန်တော်အနေနဲ့ကတော့အခုလိုမျိုးနော်ရွေးကောက်ပွဲနီးကလာချိန်မှာမှန်ကန်မှတ်တာတဲ့ရွေးကောက်ပွဲကိုမှန်ကန်ကန်မှတ်တာတာနဲ့ဗလိုက်မှုမရှိပဲဆောင်ရွက်ရမယ်ရွေးကောက်ပွဲကော်မရှင်တရဲ့အနေနဲ့အခုလိုမျိုးဒီခံပြုပါတီကိုစားညညာချက်ထုတ်တဲ့အတွက်တော့ကျွန်တော်အံ့ဩပါတယ
်ဒါအပြင်ပါတီကြီးတစ်ခုကအခုလိုငွေပေးစည်းရုံးတာတွေလုံးမမဟုတ်သလိုတိုက်ခါချဖို့လုံးကြံဆောင်ရွက်တာဖြစ်တယ်လို့ကော်မရှင်အနေနဲ့ယူဆတယ်လို့ပါရှိပါတယ်ဒါနဲ့ပတ်သက်ပြီးသက်ဆိုင်ရာပါတီကတိုင်ကြားတာမရှိပေမဲ့အခုလိုထုတ်လွှင့်ချက်တွေဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်စေဖို့ကိုထိခိုက်စေတယ်လို့ကော်မရှင်ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်သတင်းဌာနတွေအနေနဲ့သတင်းမှားယွင်းဖော်ပြမိတာပလိုက်ဖော်ပြတာတွေနဲ့ပတ်သက်ပြီးနစ်နာသူကတိုင်ကြားရင်မြန်မာနိုင်ငံစာနာဇင်းကောင်စီမှာဖြည့်ရှင်းပေးတာတွေရှိပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာစာနာဇင်းကောင်စီရဲ့လုံထုံးလုံနည်းတွေကိုနားမလည်ပဲစာနာစော်ပြီးထုတ်ပြန်တာဖြစ်တယ်လို့မြန်မာနိုင်ငံသတင်းစာဆရာအသင်းဥက္ကဋ္ဌဦးတီယာစောကပြောပါတယ
်အဲဒီထုတ်ပြန်ချက်ကိုငါတို့လည်းတွေ့တယ်နော်ဒရင်းမီဒီယာဖွဲ့စည်းတွေပေါ့အဲဒီ NGO တွေ MGO တွေလည်းကော်မရှင်ပို့တယ်တကယ်ဆိုတော့ဒီကော်ပွဲကော်မရှင်ကစာနာစော်ပြီးတော့ထုတ်တဲ့ထုတ်ပြန်ချက်လို့ထင်တယ်ဘာလို့လဲဆိုတော့သတင်းကမှားတယ်မှားပဲမှားတယ်မှားပါပေါ့နော်အဲဒီမှားကိစ္စတွေကိုစာနာဇင်းကောင်စီပါရှိတယ် complaint ကောင်စီရှိတယ်အဲဒီ complaint ကောင်စီကိုသက်ဆိုင်လူတွေကတိုင်ကြလို့ရတယ်တကယ်ဆိုဒီသတင်းကအတိုင်းဖော်ပြီးပါတီပေါ့နော်ပါတီကသူ့အကြောင်းကိုအမှားရေးတယ်ပါညာဆောက်ရှင်ကိုတိုင်ကြလို့ဆိုတယ်အဲဒီမှာစာနာဇင်းကောင်စီမှာ complaint ကောင်စီရှိတယ်သူကနှစ်ဖက်ခေါ်လို့ရောကျေရှင်းနိုင်တယ်လို့ရတယ်အဲ့လိုမျိုးတုံ့လည်းရတယ်သူဒီမဟုတ်အဲဒီသတင်းကမှားရဆိုလို့ရှိရင်လည်းသက်ဆိုင်ပါတီကနေတရားစောင့်လို့ပါတီ complaint ကထိခဲ့တယ်ပါညာပေါ့တကယ်လို့မှန်ပြီးတော့တိုင်ကြချက်ရှိတော့မှရေကောက်ဝဲကောင်စီကအေးယူတယ်လို့ထင်တယ်ဘာလို့လဲဆိုတော့မှန်တယ်ဆိုတော့ဒါသူရေကောက်ဝဲကောင်စီစီမစီကောင်ချက်ပေါ်တာပေါ့ဆက်ပေးနေပါညာသူကအဲ့အရာကိုဒါမှမင်းမထင်ပါဘူးဆိုတော့လည်းအဆန့်ဖြစ်နေပါတော့ထုတ်တဲ့လည်းလို့ဖြစ်နေအကုန်ရှင်နဲ့ဆန်းသောလူတွေသဘောဖြစ်နေရှားလုတ်တဲ့ channel ရှိရတာနဲ့မလုပ်မိပေါ့နော်
နိုင်ငံရေးပါတီတွေအနေနဲ့ရွက်ကောက်ပွဲမှာငွေပေးမက်ဆေ့တာတွေလုပ်ရင်ထောင်ချနိုင်တယ်လို့ငွေရန်လဲချမှတ်ခံရနိုင်တယ်လို့ပြည်ထောင်စုရွက်ကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ